င်္ဂလာညနေခင်းမှာသောရရှိနေအင်းငိမ့်တာယာရှိကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရုပ်အနေနဲ့တိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျမတင်ကြီးထိုက်ပါရှင်။ရုရှားမှာလေရင်ပြက်ကျိုက်ခင်းမှုအတွင်းလူပေါင်း82ဦးသေဆုံးခဲ့ရမှုမှာရှာဖွေစုံစမ်းမှုတွေဆက်ပြီးဆောင်ရွက်နေပါတယ်။ဒေါ်ဆန်းစုကြည်ဟာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ဒေသအခြေအနေကိုရေးရေးလဲလဲမသိဘူးလို့ဗီတင်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။1948ခုနှစ်ပင်လုံစာချုပ်ပါဂတိကဝတ်တွေအတိုင်းဖက်ဒရယ်ပြည်ထောင်စုကိုအကောင့်ထော်ဖော်ပြဖို့လိုတယ်လို့တိုင်းသားကောင်းဆောင်တွေဘက်ကပြောနေပါလေ
။အဲဒီအပြစ်တရားပြောရတဲ့ပြည်ထောင်စုနဲ့ရှိနေကြပါလေ။ရေရှိခုနှစ်ခုနှစ်ကဗိုလ်ချုပ်အောင်ဆန်းစုကြည်ကိုတည်ဆဲတဲ့အတိုင်းဒီအလုံးပူပေါင်းနေထိုင်နိုင်တဲ့ဒီဓာတ်ပုံရင်းရဖို့ခွဲခြား
ခြင်းတိုင်းသားကောင်းဆောင်ဒေါက်တာတူးကြပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်ခဲ့တဲ့ဗီဒီနိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒီရခိုင်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုတိုက်တွန်းသွားပါတယ်။တခါ UWS ဝါတက်ဖွဲ့ပေါ်မှာမြန်မာတပ်မတော်ကဘယ်လိုထိန်းချုပ်မှုတွေလုပ်လာသလဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကကြောပြပေးမှာပါ။
ရုရှားနိုင်ငံမြို့တော်မော်စကိုအနီးမိနစ်တနင်္ဂနွေနေ့ကလေရင်ပြက်ကျခဲ့တာမှာလိုက်ပါသွားသူ82ဦးစလုံးသေဆုံးခဲ့ကြရပြီးနောက်ဒီကနေ့တနင်္လာနေ့မှာတော့အရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေစုံစမ်းရေးမှုတွေကနှင်းတွေဖုံးနေတဲ့ကွင်းပြင်ထဲမှာသေဆုံးသူတွေရဲ့ကျွင်းကြံရှုပ်အလောင်းတွေနဲ့တဲလွန်စားတွေကိုရှာဖွေနေကြပါတယ်အသက်9နှစ်ကနေ86နှစ်ကြာခီးတဲ့65ဦးလိုက်ပါခဲ့တာလို့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်တဲ့စာရင်းမှာဖော်ပြထားပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။လေရင်ပြက်ကျရာနေရာမှာလူပေါင်း400ကျော်နဲ့ကားအစီး80ဆေးလွတ်ထားတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Antonov AN-148 လေရင်ဟာပြန်တက်ပြီးမကြခင်ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုအထူးကော်မရှင်ဖွဲ့စုံစမ်းဖို့တမရဗလာဒီမီယာပူတင်ကညွှန်ကြားထားပါတယ်။ပြက်ကျစေခဲ့တဲ့အကြောင်းရင်းဖြစ်နိုင်ခြေတွေထဲမှာတော့လူအမှားဉာဏ်ပညာပိုင်းဆိုင်ရာချုပ်ယွင်းမှုနဲ့ရာသီဥတုအခြေအနေတွေကိုစုံစမ်းရေးကော်မတီကပြောဆိုထားပေမယ့်လို့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ခြေကိုတော့ရည်ညွှန်းမထားပါဘူး။ရှာဖွေရေးအဖွဲ့ကလေရင်ပြတ်တမ်းမှုမှတ်တမ်းဆက်တလုံးကိုတွေ့ရှိထားပေမဲ့အဲ့ဒီဟာကလည်းအချက်လက်အသက်မှတ်တမ်းဟုတ်မဟုတ်ဆိုတာကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ရုရှားသတင်းဌာနမှဖော်ပြနေကြပါတယ်ရှင
်။ Israel ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစီးရီးယားနိုင်ငံတွေက Iran နဲ့ Syria တပ်တွေကိုပြင်းထန်အထိနာအောင်ပြန်တိုက်ခိုက်နိုင်ခဲ့ပြီးနောက်ထပ်ဘလို့ကြီးကြပ်မှုမျိုးကိုမဆိုဆက်တံပြန်ချိန်မှုန်းသွားမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုကဆက်ပြီးအခုလိုအစ္စရေးရဲ့တိုက်ခတ်မှုပုံစံကိုဘလို့မှပြောင်းစရာအကြောင်းမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့ကက်ဘိနက်ဝန်ကြီးအစည်းအဝေးအဖွဲ့မှာပြတ်ပြတ်သားသားပြောလိုက်ပါတယ်။ဒါပြင်ဝန်ကြီးချုပ်နေတန်ယာဟုကအစ္စရေးကိုအထင်အရှားဖို့ကြိုးစားခဲ့တဲ့ဘသူကိုမဆိုပြန်အထင်အရှားစီမှာဖြစ်တယ်။ဒါဟာသူ့ရဲ့မူဝါဒဖြစ်ပြီးဒီအတိုင်းပဲဆက်သွားမှာဖြစ်တယ်လို့အခိုင်အမာထုတ်ပြောလိုက်ပါတယ်။အခုစနေနေ့မှာတုံ့ပြန်ခဲ့တဲ့ဒီအစ္စရေးရဲ့တိုက်ခတ်မှုဖြစ်လာရတာကစီးရီးယားလေကြောင်းကာကွယ်ရေးအဖွဲ့ကနေအစ္စရေးရဲ့ F-16 တိုက်လေယာဉ်တစ်စင်းကိုလေရင်ပြက်လက်နက်နဲ့ထူးထူးခြားခြားပစ်ချခဲ့ပြီးတဲ့နောက်ပြန်တုတ်ပြန်တက်ခတ်လိုက်တာဖြစ်ပါတယ်။အခုလိုအစ္စရေးတက်လေရင်တစ်စင်းပစ်ချခံရတာက1982ခုနှစ်နောက်ပိုင်းကနေဆိုရင်ပထမဆုံးအကြိမ်ခံလိုက်ရတာဖြစ်ပါတယ်။အစ္စရေးစစ်ဘက်ဆိုရလေရင်မှုတွေနဲ့အနေနဲ့စစ်လေရင်တွေကနေအချိန်မီခုံထွက်နိုင်ခဲ့ပြီးဒီစစ်လေရင်ဟာအစ္စရေးပိုင်နဲ့ထဲမှာပဲပြက်ကျသွားတာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဒီလေရင်မှုအလုံးကိုရေးပေါ်ကယ်ဆယ်နိုင်ခဲ့ပြီးတူးပဲအပြင်းထန်တရားရကနောက်တူးကတော့တရားနည်းနည်းပဲရခဲ့တယ်လို့အစ္စရေးဘက်ကထုတ်ပြောထားပါတယ်။အစ္စရေးဘက်ကဆက်ပြီးဒီတံပြန်တိုက်ခတ်မှုတွေထဲမှာစီးရီးယားနိုင်ငံတွေကအီရန်နဲ့စီးရီးယားပြစ်မှတ်တံတားစင်ထက်မနည်းကိုတိုက်ခတ်နိုင်ခဲ့ပြီးအဲ့ဒီထဲမှာကုကဲမှုဌာနချုပ်နဲ့ဒုံးကျည်ကာကွယ်ရေးစခန်းတွေလည်းပါသွားတယ်လို့ထုတ်ပြောထားပါတယ်ခင်ဗ
ျ။အမေရိကန်ပြည်ထောင်စုတွင်းကယိုယွင်းနေတဲ့အခြေခံအဆောက်အုံတွေအရေးကင်တွယ်ဖြည့်ရှင်းမဲ့အစည်းအဝေးကိုဒီကနေ့တနင်္လာနေ့မှာသမ္မတဒေါ်နယ်ထရန့်ကရှင်းပြမှာဖြစ်ပြီးကနဦးလုပ်ငန်းတွေကိုဆွေးနွေးဖို့အတွက်ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါ။အမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေတံတားတွေယထားလမ်းတွေနဲ့တခြားအခြေခံအဆောက်အုံတွေကိုပြင်ဆင်ဖို့အတွက်ရင်းနှီးမြှုပ်နှံမှုဒေါ်လာ1.5 trillion ထဲမှာ Piranzu Soya Jampong with Tola, Naya Billian Tewimbo, a cool season at Siman Tarapsi Bade. A cool so beauty, ya, Simanke, Miasu, ya, Kongjazi, Dugu, Gamizibu, Dwe, Pine, Ditania, Soya Dwe, now Bokalika, Canary, a port, Dika, Dinirale, Psebade. Piranzu Soya Jampong with Tola Billian Naya Guro, less she needed a season to Ikani, a don't see Piata map, Psebade. Direga Tawa Guro, Pinene Ditania, Suya Ripeka, Jambongwe Tendu Tewan Lazi Yi Melongbe Swissonet season Matomaba, Tola Nazi Billian Guro, Jile Simakinigu Bimapi, Pinere Lumu Donsi Jambongwe Pi, Pilansu Suya Ga Taupan Bida Bonsanet Bimapi Barishi.
Pide Suya Ga Brahita Puerri, Suya Lugajin Sana Kunye Puerri Nine. လိမ်ပိုင်းဆရာမတော်တရားမှုတွေကိုရပ်တန့်နိုင်ဖို့အဖွဲ့အတွင်းပြန်လည်စစ်ဆေးမှုလုပ်ငန်းစဉ်တွေထိရရောက်ချမှတ်မလုပ်ဆောင်နိုင်ရင်ရန်ကုန်ဝေးဖြတ်တောက်ပြစ်မယ်လို့သတိပေးလိုက်ပါတယ်။ဒီတိမ်မှာအကြီးဆုံးပရိဟိတဖွဲ့တစ်ခုဖြစ်တဲ့အောက်ဆွမ်ရဲ့အကြီးအကဲဝန်ထမ်းတချို့ဟေတီနိုင်ငံကလင်းတန်းခံရချင်းသွားကူနေတော့အခုလိုကျွလွန်ခဲ့တဲ့အတွက်အလုပ်ထုတ်ပြစ်ခဲ့ရတာက ဒီကြောင်းနဲ့ဒီမြန်မာနိုင်ငံကိုအနိုင်ရှင်ပြောပေးသမားတွေတချို့အသက်မပြည့်သေးသူတွေကိုပါငွေပေးလိန်ဆက်ဆံခဲ့တဲ့ပေါ်2017ခုနှစ်မှာလှုပ်ထုတ်ခဲ့ရတဲ့အကြောင်းမနေ့ကပဲသတင်းတွေထွက်လာခဲ့ပါတယ်ဒီဟီတီအင်အားဖြင့်ငလျင်ဖြစ်ပြန်လည်ထူထောင်ရေးအတွက်ကူညီပေးလုပ်ငန်းတွေကိုအောက်ဆွမ်းအဖွဲ့ကဆောင်ရွက်နေခဲ့ခြင်းအတွင်းအခုလိုဖြစ်ခဲ့တာအတွက် ဗြိတိန်နိုင်ငံမှာပြည်ထောင်စုလုပ်ငန်းတွေကိုကြမ်းမက်ကင်တွယ်တဲ့ဗြိတိန်ပြည်ထောင်စုကော်မရှင်ကိုလိုအပ်တဲ့တင်ပြမှုတွေလုပ်ဖို့ကြက်ကွက်ခဲ့တာဖြစ်ပါတယ်။အဲဒီတုန်းကဒီအောက်ဆွမ်းအဖွဲ့ကနေအခြေခံဝန်ထမ်း၄ဦးနဲ့ဟီတီနိုင်ငံညွှန်ကြားမှုအပါအဝင်၃ဦးကိုအလုပ်ကဖြုတ်ပစ်ခဲ့ရပါတယ်ခင်ဗျာ။
American တဲ့ မြန်မာဘာသာ အစီအစဉ်တွေကို ညနေ 6:00 ခွဲကနေ ညနေ 9:00 အထိ 5.7 kHz 1683 5.19 kHz 15956 နဲ့ 5.25 kHz 11965 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေမြန်မာဘာသာအစီအစဉ်ရဲ့ တနင်္လာနေ့ ညနေခင်း မြန်မာနဲ့ နိုင်ငံတကာ သတင်းတွေကို နားဆင်ရတာဖြစ်ပါတယ် နိုင်ငံတော်အထံမြင်ကန်ပုတ်ကိုဒေါအောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကထိတ်လန့်ကြောက်ရွံ့ပွဲအခြေအနေကိုအပြည့်အဝသိရှိထားတယ်လို့မထင်တဲ့အကြောင်းဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသတွင်မီးရှို့ခံထားရတဲ့ကြေးရွာတွေကိုမနေ့ကတွက်ရောက်ခဲ့တဲ့ဗြိတိန်နိုင် ပြောဆိုသွားပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတာတွေနဲ့နိုင်ငံသားနေတဲ့လမ်းကြောင်းအပေါ်မှာဝန်내ရတယ်လို့လည်းထပ်လောင်းပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့ညီထာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကခြေရွာတွေ ြည်ကတော့ကိုယ့်အိမ်ကိုမိပြန်ရှို့တယ်ဆိုတာကိုမယုံကြည်ဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာတော့နာမည်ကြီးလူခွန်ရေးဦးဆောင်လှူရှားသူရှေ့နေမျိုးသမီးအစမာဂျဟန်ကနှလုံးဖောက်ပြီးတည်ဆုံသွားခဲ့ရပါတယ်။ပါကစ္စတန်နိုင်ငံသမိုင်းမှာပထမဆုံးနဲ့အခုချိန်ထိတူဦးတည်သောအမျိုးသမီးဖြစ်ဘိုတရားရုံးရှေ့နေတဲ့ဥက္ကဋ္ဌဖြစ်ခဲ့ပြီးလူခွန်ရေးအစိုးရရှေ့နေလည်းဖြစ်ကစစ်အစိုးရတွေကိုဆန့်ကျင်ပြီးလူခွန်ရေးကိစ္စရဲရဲတင်းတင်းရှည်တန်းကဆောင်ရွက်ခဲ့သူဂျဟန်ကဟာအသက်66နှစ်အရွယ်မှာမနေ့ကလာဟိုမြို့မှာဆေးရုံရောက်ပြီးရုတ်တရက်ဆုံးမသွားခဲ့ရတာပါလွတ်လပ်ပြီးပါကစ္စတန်နိုင်ငံတပ်တန်းတဝန်ဒီပါဒါမှမဟုတ်တိုက်ရိုက်သို့မဟုတ်သေဝိုက်အုပ်ချုပ်ခဲ့တဲ့စစ်တပ်ကိုထိတ်တဲရင်ဆိုင်အန်တုခဲ့ပြီးထောင်တွေကျအကျယ်ကျုပ်ခံခဲ့ရကစစ်ထောက်လမ်းရဲ့အလုတ်ကျန်ခံရဖို့ရှိခဲ့တယ်လို့လူသိများတဲ့ဂျဟန်ကာကိုတချို့ကအာဏာရှင်တွေကိုဆန့်ကျင်ပြီးအမှန်တိုင်းပြောရဲသူလူခွင့်ရဲ့ချန်ပီယံအဖိနှိတ်ခံတွေကိုကိုစားပြုပြောပေးသူအမျိုးသားခေါင်းဆောင်လို့ချီးကျူးကြပေမဲ့တချို့ကတော့တိုင်းပြည်သစာဖောက်သူပါကစ္စတန်နိုင်ငံကိုဆန့်ကျင်သူအစ္စလမ်ဘာသာကိုစော်ကားသူလို့ဆွဆွဲခဲ့ကြပါတယ်။1983ခုနှစ်တုန်းကအာဏာရှင်ဇီယာဦးဟက်ကိုဆန့်ကျင်တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့အတွက်သူမထောင်ချခဲ့ပါတယ်။ဒါပေမဲ့အခုလိုထောင်ချဖိနှိပ်တာကြောင့်သူမရဲ့လူခွင့်ရေး တရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းဖို့အားကောင်းရေးခိုင်မာတဲ့တန်လိထံကတော့နည်းနည်းမှရော့မသွားခဲ့ပဲမှန်တယ်ထင်တဲ့အတိုင်းရဲရဲတောက်ပြောခဲ့သူပါလို့ပါကစ္စတန်ရှေ့အနေနဲ့နိုင်ငံရေးသုံးသပ်သူဘာဘာစတ်တာကဆိုပါတယ်ဒါပေမဲ့သူမကိုဆန့်ကျင်သူတွေကတော့ဂျဟန်ကာဟာပါကစ္စတန်ရဲ့ရန်ဘက်ဖြစ်တဲ့အိန္ဒိယရဲ့လက်ပါစီဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံရေးသုံးသပ်သူနောက်တူဖြစ်တဲ့ဇာရီဟာမက်ကသူမဟာနိုင်ငံတော်ကိုဆန့်ကျင်တဲ့စူပူမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်ခဲ့သူဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်
အိုလံပစ်ပွဲတော်မှာမြောက်ကိုရီးယားရဲ့အနုနည်းနဲ့ချင်းကပ်ထိုးဖောက်မှုဟာဆိုရင်တောင်ကိုရီးယားပြည်သူတွေကြားနိုင်ငံရဲ့ပုံရိပ်ကိုမြင့်တင်နိုင်ခဲ့သလိုအမေရိကန်ဘက်ကလည်းစစ်ဆက်ဆွေးနွေးရေးကိုလိုလားတဲ့အရေးလက္ခဏာပြလာပါတယ်။မြောက်ကိုရီးယားအိုလံပစ်ကိုယ်စားလှယ်အဖွဲ့လာရောက်မှုဟာဆိုရင်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ထုံးချီဆန့်တက်မှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေတာကိုပြေလျော့စေရေးပူးပေါင်းဆောင်ရွက်မှုကိုလမ်းဖွင့်လိုက်တာလို့လဲဒီကနေ့တနင်္လာနေ့မှာပဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com မှာကျွန်တော်တို့တိုက်ရိုက်နားဆင်နေပါတယ်ခင်ဗျာသောရရှင်များခင်ဗျာဒီကနေ့ဟာပြည်တော်စုနေ့ဖြစ်ပါတယ်ဒါနဲ့ပတ်သက်တဲ့သတင်းတပုတ်နဲ့စတင်နေပါတယ်တိုင်းသားပြည်သူအလုံးတန်းတူညီမျှအခွင့်အရေးရရှိပြီးကိုယ့်ကျမကိုယ်ဖန်တီးနိုင်ခွင့်ရှိတဲ့ Federal ပြည်တော်စုတည်ဆောက်နိုင်ဖို့1948ခုနှစ်ပင်လုံစာချုပ်ပါကတိကိုယ့်အတွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကျကျအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်အစိုးရနဲ့တမတော်ဘက်ကတိုင်းရင်းသားတွေနဲ့အမျိုးသားရင်ကြားစေဖို့ဆောင်ရွက်နိုင်ရေးခိုင်မာတဲ့ယုံကြည်မှုတိဆောက်မှသာဖက်ဒရယ်ပြည်ထောင်စုကြီးတိဆောက်နိုင်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားတာပါ။
ဟုတ်ပါတယ်ဒီကနေ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့82ကြိမ်မြောက်ပြည်တော်စုနေ့အခမ်းအနားတွေကိုတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်တော်စုနေ့တဝန်းလာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတရဲ့ပြည်တော်စုနေ့ဥတီချက်၄ရက်ပါမေကွန်းမှာတိုက်တွန်းနှိုးဆော်ထားပါတယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးအခြေခံအုတ်မြစ်ချနိုင်မှုအတွက်ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ဗိုလ်ချုပ်ဆန်ကိုတိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတဲ့ပင်လုံစာချုပ်ပါဂရိကဝတ်တွေနဲ့အညီတိုင်းရင်းသားတွေအားလုံးတန်းတူညီမျှစွာနဲ့ကိုယ့်ကျမကိုယ်လွတ်လပ်စွာဖန်တီးနိုင်ခွင့်ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်ထောင်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်ထောင်စုနဲ့ဖြစ်နေတာပေါ့နော်ဒီအဖြစ်တရားပြောရတဲ့ပြည်ထောင်စုနဲ့ဖြစ်နေကြပါလေရေရှည်ခုနှစ်ခုနှစ်ကဗိုလ်ချုပ်အောင်ဆန်ဂရိကဝတ်ပြည့်ခဲ့တဲ့အတိုင်းဒီအားလုံးပူးပေါင်းနေထိုင်နိုင်တဲ့ဒီတပ်တူညီမျှမှုခွဲခြားတဲ့မှုမရှိတော့ကိုယ့်ဒီဘက်ကိုဖန်ပြခွင့်ရှိတယ်ကိုယ်ပဲပြသားခွင့်ကိုယ်ပဲအုပ်ချုပ်ရေးရှိတယ်ဟိုဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ဖွဲ့စည်းတဲ့ပြည်ထောင်စုမျိုးဖြစ်နေကြပါပေါ့ပြည်ထောင်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ပြည်မှာပြုတ်တန်ဖိုးထားပါတယ်ဒါပေမဲ့ပြည်ဝတဲ့အဖြစ်တရားပြည်စုနဲ့ပြည်ထောင်စုနဲ့ဖြစ်နေကြပါပေါ့ဗျာဟုတ်ကဲ
့ရှမ်းပြည်နယ်အစိုးရနဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်ထောင်စုနေအခမ်းအနားကိုကိုယ်တိုင်တွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မဲ့ဤရွှေစင်ညွန့်ကပင်လုံစိတ်တက်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်ထယ်ဖော်ဆောင်ရဖို့အရေးကြီးတယ်လို့ပြောဆိုပါတယ
်ပြည်ထောင်စုကမဟုတ်အညီတဲ့အရေးကြီးတဲ့ဟိုအခမ်းအနားတကယ်ကိုတိုင်းပြည်ရဲ့တိုင်းသားအလုံးအောင်မြင်ချင်မှာမခွဲကြဘဲနဲ့လွတ်လပ်ယူကြအောင်ပြည်ထောင်စုဦးဆောင်ပြီးတိုင်းသားကောင်းဆောင်တွေခွဲတဲ့ဒီပြည်လုံးရဲ့အထိတ်အမှတ်ကြီးရောဒါကတော့မဒီပွဲကိုတရားတဲ့ဓမ္မပို့ပြီးခိုင်မာတဲ့တန်ဖိုးတွေနဲ့ချဖြစ်တယ်အဲ့ဒါပါမယ်ဆိုအမားတို့ပြည်ထောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်တန်းချီမှာမခွဲကြဘဲနဲ့တိုင်းသားအလုံးဂန်းသူစီရဲ့ခွင့်ရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆောင်ရွက်ဆောင်ရွက်ဖို့ပို့ပြီးတော့အားမန်နေဖြစ်တယ်ဟိုမတို့ကိုယ်တိုင်တောင်းဝန်ဆင်ရရမယ်လို့မတို့မပြောလင်းနေဘူးနော်ဒီမှာမတို့ပို့ချုပ်ကိုယ်တိုင်အဥပောင်းတိုင်းသားကောင်းဆောင်တွေအများစုကနိုင်ငံကိုနိုင်ငံရဲ့စီလုံးကြီးတွေအဲတကယ်ဝင်ကြေးတွေခံမှာဖို့အတွက်စူးစမ်းခဲ့တဲ့အထိမ့်မှန်နေတာဒီမှာကိုယ်တိုင်ရောက်အမတော့အင်မတန်ပြောရှင်ပြီးတော့ဝန်တာဖြစ်ပါတယ်မှန
်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးစောစေဝါကလည်းပြည်ထောင်စုနဲ့သတင်းစကားပါပါတယ
်ပထမဆုံးငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ဤဖို့မျိုးတိုးတက်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ပထမဆုံးနိုင်ငံတော်အတွက်ပေါ့နော်နိုင်ငံတော်အနေထားကတော့အဲမြန်မာနိုင်ငံရဲ့ကျေးဇူးတော်အမျိုးမျိုးတချို့တွေ့နေရတဲ့ကာလမှာအတိုင်းပြည်ကြီးအားလုံးစီးလုံးညီညွတ်နဲ့ 这些地方上呢，是开开的交了价比较，人家大家比较普遍都在那个那里，要去的地，阿拉外国，你老家不当去的，都家没，喏，这些那些呢，地，你不是不管，那地不是，估计就都，后面上，阿拉这些那些地方是那个调调哪里不比我呢，人家几家刚比较上呢，那里交了比较多，人家在普遍都在那个那里，要去把这个。
三十八万嘞！比方说呢，咱们没工吧？比方说，年年年你那个，那啥的，也是变老嘛的。democracy federal，比方说，破产那也出来带动这一波嘛咯。大家都讲个，牛大人家事业对，开嘛嘞，用钱目的上来，某个业绩中撇得露出来嘞。
咱们在我底下，比方说呢，你就不要讲嘛嘞。但是那些讲的破产不一致的，那就觉得破产不是都行的，但，那个在那看，牛大牛大表面的，牛大人家事业，那个我们比上。 南部多啊，大部。哎，俺们那人家是嘛的，在本地那边也有很多那个嘛，俺们那人家是也，你差不多嘛，阿龙是做保守的，也难一点那个，难一点不会嘛，反正偏心的你那个，就是阿龙进东南部当多阿点，那这些也是偏东南疆下的，应当蛮干的南疆地带。
这个呢，咱要对困难说，真的要，比方说你看那个咯，你比如把位，人家在外面，比那所有的个乌西比，就到单位去做的，人家也把的，人家也应下做的个乌西比咯，对他看比做的呢，都比方说你看那个金巴克家话嘞。马师傅，苏子真别给了嘛，苦的卡罗，比的人家一问你也带动这个这样吧，也看苗白嘛，批别多的，亲的一波。 ในงานเราแต่เมื่อปุ๊กจอห์นสันสุจีนี่เนี่ยพี่พี่ส่วนตัวที่ชีทับออกมาอย่าบุลุมยามันงานกูลายเอาเล็บไปเด็ดบีเดนในงานใหญ่วันนี้บริสจอห์นสันก็พิสูจน์เลยไปเลยเป็นลายเดียวเดียวดูการเดียดนี่เป็นนายบุตรยามาสุยากาคุณธรรมก็เอาไปสีดีเนี่ยปูปองสองเย็บปูรูเรสุราบุลเลตองสันสุจีกูไต่ตองพิสูจน์กันแล้วว่าพี่ส่วนหัวกูตั้งยงหัวพิสูจน์มาว่า
เดี๋ยวจะมีวันนึงกันคิดจริงแล้วแค่เรื่องบริษัทนึงจะยังวันจีบริษัทจอห์นสันฮะนี่เป็นมาหนึ่งเงาตามิงกันปกติจอห์นสันสุจีเนี่ยตัวส่งเกี่ยวกับเรื่องนี้ยังใครมีอุปายมองน้องมิวเนี่ยก็บริบิคารีพิบวากันเนี่ยอะไรกูต่อยจิ้งจกอะไรตัวนี้ดูดินดาวชูเล็บปาดวาบีโรอะไรมาโรพิบวากันจีจอดาวิมยาอีกาตัวกูเล่นเล่นชิมพิบวากันเนี่ยมามุสลิมจอดาวิกาตัวเย่จีอะไรกูตัวกูเรียนมิชูเกล้าสูบโรชิมเล่นพิบวากันเนี่ยตัวอะไรแต่เมื่อเลดี ပါဒုက္ခသည်တွေနေရာပြောင်းရေးမှာနိုင်ငံတကာရဲ့ကြီးကြပ်မှုလိုအပ်တယ်လို့သူကသတင်းတောက်တွေကိုပြောခဲ့ပါတယ်
Well, I think the key thing is that the villagers are still so frightened that they weren't able even to say
ဒီကပြဿနာကတော့ရွာသားတွေအနေနဲ့မီးလောင်ခံရတဲ့သူတို့နေအိမ်တွေစီပြန်ဖို့ဆိုတာတော့အတော်လေးကိုထိတ်လန့်တုန်လှုပ်နေကြတာပါဒီရွာသားတွေကသူတို့အိမ်သူတို့ပြန်ပြီးတော့မီးရှို့ရလို့ပြောတဲ့စကားတွေလည်းကြားရပါရဲ့ဒါပေမဲ့ကြီးရွာသားတွေကတော့ဒါအလုံးကြံပြောတာလို့ဆိုကြပါလေကျွန်တော်ရတကယ်ဆိုရင်ချက်ကတော့အခုဒုက္ခသည်စခန်းကနေကျိုးဆွေးစခန်းသစ်တွေကိုပို့လိုက်မယ်ချိန်နေပါသူတို့အဲ့ဒီမှာနေကြမှာမဟုတ်ပါဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂရဲ့ကြီးကြပ်မှုလိုရဲဆိုတာကိုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာအသေးချာပြောခဲ့တာပါ
ဒုက္ခသည်တွေကိုစီစစ်ပြီးတော့နေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အချိန်တတ်မှတ်ပြီးတော့ဆောင်ရွက်ခဲ့ပြီးမယ်အခုအချိန်ထိအောင်အမြင်မျိုးမရှိသေးပါဘူး။လူခွင့်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအစိုးရတွေဘက်ကတော့သူတို့ရဲ့မူရင်းဒေသမှာနေထိုင်နိုင်ဖို့ဆိုလို့ရှိရင်ဒီစိတ်ချလုံခြုံမှုရှိမှသာဒုက္ခသည်တွေနေရပြန်ရေးဖြစ်နိုင်မယ်ဆိုပြီးတော့ထောက်ပြနေပါရတယ်။ဘရစ်ရှ်နိုင်ငံရဲ့ဝန်ကြီး Boris Johnson အနေနဲ့ဒွန်ဆန်းစစ်ကြီးနဲ့တွေ့ဆုံစဉ်မှာဘာတွေများဆွေးနွေးခဲ့တယ်လဲဆိုတာမေးမြန်းကြတော့ဒီအရေးမှာဒုက္ခသည်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒီရေးမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒေါ်ဆုရဲ့ခေါင်းဆောင်မှုကိုသူတိုက်တွန်းခဲ့တယ်လို့ပြောပါတယ
်။ To be honest, I'm not sure she really understands the full horror of what has happened up here. I don't think she's
ဒီလိုပြောရရင်ပြဿနာရှိပါလေ။ထိုင်းလန်စီယာစိုးစိုးဝါးဝါးဖြစ်ပြနေတာဒီပြည်ပစုံစုံကိုဒေါ်အောင်ဆန်းစုကြည်တကယ်နားလေသိရှိမယ်ဆိုတာမသိကြပါဘူး။အခုကျွန်တော်မြင်တွေ့နေရသလိုရရရင်လည်းသူလိုက်ကြည့်လိုက်မယ်လို့မထင်ပါဘူး။ဒါကြောင့်သူနဲ့တွေ့တော့ကျွန်တော်တတ်နိုင်ဆုံးပြောခဲ့တာကသူ့ရဲ့ခေါင်းဆောင်မှုကိုကျွန်တော်ယုံပါတယ်။သူ့ဘဝမှာတကယ်လို့မယုံနိုင်စရာတွေသူလုပ်ခဲ့တာပါအခုညီမပြီမှာဖြစ်နေတာတွေမြင်ရတာညီမပြီသွားနေတဲ့လမ်းကြောင်းကိုကြည့်ရတာအင်မတန်ကိုဝမ်းနည်းစရာပါသူ့အနေနဲ့အပြောင်းလဲတွေလုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့ဒီလိုဒုက္ခသည်တွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့သူတို့သဘောဆန္ဒအတိုင်းသူတို့နေအိမ်တွေကိုပြန်လာဖို့ဆိုရင်တော့နိုင်ငံတကာအဖွဲ့အစည်းတွေကိုသူ့အနေနဲ့ပါဝင်ပတ်သက်ခွင့်ပေးဖို့လိုပါတယ်
အစားလနဲ့ကင်ကြံဖတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်တွေရဲ့နေမြေရှင်းလင်းရမှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့နိုင်ငံတကာဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။မြန်မာအနာဝင်ဘက်ကတော့ဒုက္ခသည်တွေထွက်ပြေးတဲ့ကိစ္စမှာအစားရဲ့ချင်းချောက်မှုနဲ့အခြားအကြောင်းတရားတွေကြောင့်သာဖြစ်တယ်ဆိုပြီးတော့ငြင်းဆန်ပါတယ်။ အနာဘောနီရဲ့ဆုံရဆစ်ဆင်းမှုတွေအရအင်းဒင်းရွာလူတက်မှုလောက်ကိုပဲဝန်ခံထားပြီးတော့ကျန်တဲ့ဆဆွဲချက်အများစုဟာတစ်ဖက်သက်ပြောဆိုချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ဘရစ်ရှ်နိုင်ငံကြီးဝန်ကြီးကတော့ဒေါ်စုအနေနဲ့ဒီအခြေအနေတွေကိုပြည့်ပြည့်စုံစုံတကယ်ပဲသိရလားဆိုတာတန်ပြန်ရှိထားပုံရပါတယ
်။ I'm afraid I have to say that talking to politicians in
မြေပြည်တော်နိုင်ငံရေးသမားတွေနဲ့ပြောခဲ့ဆိုခဲ့ကြားခဲ့ရသမျှတော့စူးစောဖြစ်ဖြစ်သွားမှုတွေနဲ့ကြီးကြီးမားမားထိခိုက်ဆုံးရှုံးမှုတွေကိုဒေါ်စုအနေနဲ့ပြည့်ပြည့်စုံစုံသိရမယ်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်လူသားချင်းချင်းအခုလိုလောက်ရမျိုးတွေကိုခင်ဗျားရင်ကကြုံဘူးလားမကြုံဘူးလားတော့မသိပါဘူးကျွန်တော်ဘောမှာဒီအခြေအနေမျိုးတစ်ခါမှမမြင်ဘူး
ရခိုင်မြောက်ပိုင်းအခြေအနေအစိုးရရဲ့ကင်တယ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုတွေတိုးမြင့်လာချိန်မှာပဲအင်းတင်ရွာကိစ္စနဲ့ပတ်သက်ပြီးတော့ writer သတင်းဌာနရဲ့ပြီးခဲ့တဲ့အပတ်သတင်းထုတ်ပြန်ချက်ကြောင့်နိုင်ငံတကာမှာလည်းစိုးရိမ်မှုတွေကပိုတိုးလာပါတယ်အခုလာမယ့်သတင်းပတ်ထဲမှာဆိုရင်ပဲကုလသမဂ္ဂလူမျိုးရင်းကောင်စီမှာမြန်မာပြည်ကိစ္စကိုဆွေးနွေးပွဲရှိနေပါတယ်ခင်ဗျာ
ကုသန်းညုံပြောပြသွားတာပါအခုဆက်ပြီးပြောပြချင်တာကဒီ UWSA နဲ့ဆိုင်တဲ့သတင်းတပုတ်ပါဝါတိုင်းရင်းသားတွေကို UWSA ဝါတပ်ဖွဲ့ထင်းချုပ်ရာပန်ဆန်းဒေသနဲ့ကျိုင်းလုံဒေသအတွင်းဝင်ထွက်သွားလာတာကိုဒီရက်ပိုင်းအတွင်းအစိုးရကကန့်သတ်လာတယ်လို့ UWSA တာဝန်ရှိသူတူကပြောပါတယ်ဒါဟာအပြစ်ခတ်ရက်စဲပြီး29နှစ်ကြာအတွင်းပထမဦးဆုံးပိတ်ပင်တာဖြစ်ပြီးဘာကြောင့်ဒီလိုပိတ်ပင်ရလဲဆိုတာမသိရသေးပေမဲ့ဝါတပ်ဖွဲ့ဘဟုအနေနဲ့အစိုးရညီညွတ်ရေးကော်မရှင်နဲ့ဆွေးနွေးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစော်ကသတင်းပေးပို့ပါတယ
်ဟုတ်ကဲ့ဝါတိုင်းသားတွေကိုအခုလိုပိတ်ပင်လိုက်တာဟာလွန်ခဲ့တဲ့10ရက်လောက်ခရဲကစတင်လိုက်တာဖြစ်ပြီးဝါပြည်တွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိန်းချုပ်ရာပန်ဆန်းကလည်းကျိုင်းတုံဘက်ကိုသွားခွင့်မရကြသလိုကျိုင်းတုံဘက်ကနေလည်းပန်ဆန်းဘက်သွားလာတာကိုတားဆီးလိုက်တာဖြစ်ပါတယ်လက်ရှိတွာလာခွင့်ပိတ်ပင်လိုက်တဲ့အခြေအနေကို UWSA အဖွဲ့ရဲ့လာရှိုးဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်ဒီမိုင်းခတ်တဲ့ဒီကျိုင်းတုံကြားမှာလေနော်ရှင်းနေတဲ့ဝန်တာပုံကိတ်တယ်အဲ့မှာကျွန်တော်တို့ဝါလူမျိုးမောက်ပဒင်ကန်ဆောင်ထားတဲ့လူတွေဖြတ်တန်းတွာလာခွင့်မပြုဘူးဆယ်ရကျော်ပြီနော်ကဲရပေါ့ရဲလာဘကစစ်တပ်ပေါ့နော်အထက်ကညီကြချက်လို့ပဲပြောတာပဲဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဒီငင်းချင်းရင်းယူရ29နှစ်တဲအဝိမာဘီနော်ဒါမျိုးဖြစ်တဲ့မျိုးကတခါမှတော့မကြုံဘူးပါဘူးရှင်းနေမရှိတဲ့သူဘူ
းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့ပိတ်ပင်တာမရှိကြောင်းပြောပါတယ်လောလောဆယ်မှာပန်ဆန်းဘက်ကသာမကမိုင်းလားဘက်အဝင်ထွက်ကိုလည်းပိတ်ပင်ထားပါတယ်တချီလေးနဲ့ပန်ဆန်းအသွားလာကိုတော့ပိတ်ပင်တာမရှိပေမဲ့ဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုဓာတ်ပုံရိုက်ယူပြီးစီးအမှတ်တာတွေရှိနေပါတယ်ဒီလိုကန့်သက်ပိတ်ပင်တဲ့အပေါ်ဝါတပ်ဖွဲ့ဘက်ကငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးပြီးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းလည်းဦးညီရန်ကပြောပါတယ
်အထက်ထက်ပေါ့နော် NDA ထုတ်ဖို့အင်းဒီမိုင်းလာမှာကျွန်တော်တို့ဒီကျွန်တော်တပ်ဖွဲ့ရှိနေတဲ့ဒီကိစ္စတွေအချို့တွေတောင်းလို့ပဲကျွန်တော်ကပုံကိုရေးရအဲ့လိုမျိုးပဲညင်လာမယ်နော်နောက်ကမှပါနိုင်ငံရေးတွေပရက်ရှာတွေရှိတယ်ကျွန်တော်အဲ့လိုမျိုးတော့အားလုံးတော့မတည်ဘူးလေနော်အမျိုးသိဆုံးတယ်ဆိုတာမလိုလားတဲ့ပြဿနာပြိပက္ခတွေဖြစ်ပေါ်မှာလဲကျွန်တော်တို့လည်းဆိုရည်နေပါတော့နော်။ဒါဒေတာအပြီးမဒီမြင်မှုတွေလည်းဖြစ်ပေါ်သွားနိုင်တယ်ပေါ့နော်။ဒါမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်တယ်နော်။အဲဒီကိစ္စတော့ BC နဲ့ကျွန်တော်တို့ဌာနချုပ်နဲ့ညှိနှိုင်းကုန်နေရှိပါတယ်နော်။သူတို့ဒီတွေ့ဆုံကြတဲ့အချိန်မှာဒီကိစ္စထပ်ရင်းရှင်းလင်းမယ်လို့တော့ကျွန်တော်အဲလိုမျိုးယူကြည့်တယ်နော်။
2016ခုနှစ်စက်တင်ဘာလကမိုင်းလားဒေတာကအချက်အချာကြတဲ့နေရာတချို့ကို UWSA ဝါတပ်ဖွဲ့တွေကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာခဲ့ပြီးကျိုင်းတုံမိုင်းလားလမ်းကိုတမ်ဘရော်ကပိတ်ထားခဲ့ပါတယ်။ငင်းချိုင်းကွန်ရှင်အဖွဲ့ဝင်ဦးအောင်စိုးကခီးသွားနေတာကြောင့်ဝါအမျိုးသားတွေကိုတွာလာခွင့်ပိတ်ပင်တာကိုသေချာမသိရသေးကြောင်းပြောပါတယ်။
ဒီအဲ့ဒါကျွန်တော်မပြောတတ်ဘူးကြာ။ကျွန်တော်လည်းခုပင်လုံးတော့ဒီနေ့ဒီလိုပြန်ဆင်းနေတယ်
ဝါလီဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းတက်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဟောဝါလူတို့ကျမ်းမာတော့တော်တော်လေးပြောတယ်ဒီကိစ္စ။ဘာကြောင့်လဲကျွန်တော်လည်းနေမြန်ကြတယ်။ဟာအဲ့ဒီဥစ္စာတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့ကတရားဝင်မှပုံနေခဏထုတ်ပြီးထားတဲ့မှပုံတင်လည်းဖြစ်တယ်။သူတို့နိုင်ငံသားလည်းပြည်ပြင်းနဲ့ပြမှုကြောင့်ရတဲ့ဆုံးတရားမရှိဘဲနဲ့အဲ့လိုကန့်သတ်တဲ့ချုပ်ချက်တားဆီးတဲ့ဆိုတာတော့ဥပဒေနဲ့မညီမျှတို့ထင်တယ်မဟုတ်ဘူးထင်တယ်လို့ကျွန်တော်ကအဲ့လိုပြောလိုက်တယ်လေ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးဆုံးရှုံးတဲ့အနေထားအနေနဲ့နိုင်ငံသားတယောက်ဖြစ်ပြီးတော့နိုင်ငံအတွင်းတော်မှကန့်သတ်တဲ့ဆုံးကျွန်တော်တို့နိုင်ငံသားသားလူကျွန်တော်တို့ဖြစ်သွားတာပေါ့ဗျာ။သူတို့အဲ့လိုဆိုလို့ခြင်းလား။အဲ့ဒီအကျိုးဆက်ပြတော့အများကြီးပြန့်သွားလိမ့်မယ်။ကျွန်တော်အဲ့လိုပဲဟိုတုံးတက်တာပေါ့ဗျာ။နော်။
UWSA အဖွဲ့ဟာ 1989 ခုနှစ်မှာဗမာပြည် Communist Party ကနေခွဲထွက်ပြီးစစ်အစိုးရနဲ့ အပြစ်ခတ်ရစဲခဲ့တဲ့ အဖွဲ့ဖြစ်ပါတယ် ဦးသိန်းစိန်အစိုးရလက်ထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိဘဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်
ခန့်ရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံရေးတဲ့ပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားတဲ့သလားဒါမှမဟုတ်နိုင်ငံတကာကပြောနေတယ်လို့လူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးတဲ့သလားဒီနှစ်ခုစလုံးကိုဟန်ချက် တင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
မနက်ခင်းအင်္ဂါည VOA တရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းလာနေညနေခင်းသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးတိုက်ကပြောပြပေးမှာဖြစ်ပါလေ
။ရုရှားနိုင်ငံမြို့တော်မော်စကိုအညီမနစ်တနင်္ဂနွေနေ့ကလင်းရင်ပြတ်ကျခဲ့တာမှာလိုက်ပါသွားသူ82ဦးစလုံးသေဆုံးခဲ့ကြရပြီးနောက်ဒီကနေ့တနင်္လာနေ့မှာတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစုံစမ်းရေးမှုတွေကနှင်းတွေဖုံးနေတဲ့ကွင်းပြင်ထဲမှာသေဆုံးသူတွေရဲ့ကျွမ်းကျင်ရုပ်အလောင်းတွေနဲ့တဲလွန်စာတွေကိုရှာဖွေနေကြပါတယ်။အသက်5နှစ်ကနေ89နှစ်ကြာခီးတဲ့65ဦးလိုက်ပါခဲ့တာလို့ရုရှားရေးဘော်ဝန်ကြီးဌာနကထုတ်တဲ့ဆင်းမှာဖော်ပြပေးမယ်ဘယ်နိုင်ငံသားတွေဖြစ်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးအာဖဂန်နဲ့ကိုက်ရဲ့မတိမငိမ့်ဖြစ်နေတဲ့ပါကစ္စတန်နယ်စပ်မှာအမေရိကန်ရဲ့အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းစစ်သွေးတည်ဆုံးခဲ့တဲ့စစ်သွေးကြားတွေထဲမှာမတရားအသိဉာဏ်ခံထားတဲ့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ဒုတိယအကြီးအကဲတည်ဆုံးမှုမှာပါဝင်ခဲ့တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဒီကနေ့တနင်္လာနေ့မှာအတည်ပြုပြောဆိုပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်အစည်းအဝေးတွေအရေးမြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးနိုင်ရည်ဖြစ်လာဖို့ဆိုရမှာမြောက်ကိုရီးယားအနေနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့အစင်းသည့်ဖြစ်တဲ့ဆိုတာကိုပြသမှတာဖြစ်နိုင်မယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။အခုအချိန်ကတော့ကွဲကွဲပြားပြားပြောကြားဖို့အချိန်ဆောလွန်းသေးတယ်လို့လည်းဝင်ကြီး Tillerson ကဒီကနေ့အီဂျစ်နိုင်ငံခီးစဉ်အတွင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတော်အထက်မြင့်ကံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကထိတ်လန့်ကြောက်ရွံ့ပွဲရအခြေအနေကိုအပြည့်အဝသိရှိထားတယ်လို့မထင်တဲ့အကြောင်းဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိတိုင်းဒိုမီတာ 16.25 ဒိုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is